နေဇီယာဤမြေကဘာမှာဆွေရင်သိပ္ပံပညာရှင်စပိုင်းအဟန်နျူးစ်1896ခုကဟော့ဂင်းထုတ်ထားတဲ့အတိုင်းရုပ်ကျင်းလောင်စာတွေလောင်ကျွမ်းတဲ့အတွက်ကမ္ဘာအပူချိန်တိုးနေပြီးတစ်နှစ်ထက်တစ်နှစ်ပိုပိုပူနွေးလာပါတယ်1880ပြည့်နှစ်မှာကမ္ဘာအပူချိန်မှတ်တမ်းယူချိန်ကစလို့မနစ်က2023ဟာအပူပြင်းဆုံးနေ့လို့သတ်မှတ်ခဲ့ပါတယ်ခုတခါနှစ်ဝက်ပိုင်းကျိုးလို့နှစ်ကုန်ဆုံးကနီးမှာ2024ဟာအပူပြင်းဆုံးနှစ်ဖြစ်ဖို့တေချာတလောက်ပဲလို့ဇာပိုင်ဂျန်နိုင်ငံဘာကူမျိုးမှာကျင်းပတဲ့ COP29 ညီလာခံမှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတိုရက်စ်ကပြောကြားလိုက်ပြန်ပါတယ
် 2024 with the hottest day on records and the hottest months on records
2024မှာအပူပြင်းဆုံးနှစ်ဆိုတဲ့မှတ်တမ်းအပူပြင်းဆုံးလဆိုတဲ့မှတ်တမ်းတွေကြောင့်အပူပြင်းဆုံးနှစ်ဖြစ်တဲ့မှတ်တမ်းဝင်ဖို့တည်ကြလို့နှီးပါပါပဲ
။အဲ့ဒီကမ္ဘာအပူပြင်းဆုံးနှစ်တွေကြုံရတဲ့မှတ်တမ်းမှာမြန်မာနိုင်ငံကစည်းရင်းဝင်ပါတယ်။ဒီနေ့ April 8ရက်မှာမြို့ချောင်းမြို့ဟာအပူပြင်းဆုံးမြို့တွေထဲပါတယ်လို့အရှတ်တရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအိုလာကပြောတာပါ
။မန်းလေးပါတယ်မွန်ရွာပါတယ်၆ပါတယ်မင်းဘူးပါတယ်အကွေးပါတယ်ညောင်းလည်းပါပါဘောနော် try ဆုံးမှာငကူကလေးကပူပေမဲ့ပူပြီးတက်ရောက်မှုရှိလာတာပေါ့
ကဘာကြီးပူနွေးလာတာနဲ့အမျှရာသီဥတုကအပြောင်းလဲဖြစ်လာတာမို့ဒါကူကဘာကကင်တွယ်ဖြစ်ရှင်းမို့ conference of parties cop ဆိုတဲ့ညီလာခံကို Germany မှာ1995ခုနှစ်ကစတင်ကျင်းပခဲ့ပြီးအဇာဘိုင်ဂျန်နိုင်ငံမှာ29ချိန်မြောက် COP29 ကျင်းပတာပါကမ္ဘာပူချိန်ကိုစက်မှုတော်လိုင်းရင်မတိုင်ခင်ကရှိခဲ့တာထက်တိတသမ5ဒီဂရီဆယ်ဆီယပ်မကျော်လွန်အောင်ကမ္ဘာရာသီဥတုပုံနှွေးနေတာထိနိုင်မှုစ조사ကြတာပါဘလွန်အင်းတမ်းဝင်တွေကြောင့်ကမ္ဘာပူချိန်တိုးရွာတာဖြစ်ပြီးကမ္ဘာစီးပွားရေးအားအတောင်ဆုံးနဲ့ကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှင့်တဲ့တရုတ်နဲ့ဒုတိယအများဆုံးထုတ်လွှင့်တဲ့အမေရိကန်ပြည်ထောင်စုကဒီ COP29 ကိုမတက်ရောက်ကြပါဘူး။အဲ့ဒီလိုကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှင့်နေတဲ့73နိုင်ငံကထိပ်တန်းခေါင်းဆောင်တွေ COP29 ကိုမတက်ရောက်ကြတာပါ။ကမ္ဘာမှာမနစ်ကထုတ်လွှင့်တဲ့ကာဗွန်ဒိုင်အောက်ဆိုက်စုစုပေါင်းရဲ့80ရာခိုင်နှုန်းကအဲ့ဒီနိုင်ငံတွေကလည်းဖြစ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်တတိယအများဆုံးထုတ်လွှင့်တဲ့အိန္ဒိယနဲ့6နိုင်ငံမြောက်ထုတ်လွှင့်တဲ့အင်ဒိုနီးရှားနိုင်ငံတွေကနံပါတ်1ခေါင်းဆောင်တွေနဲ့ COP29 ကိုမတက်ရောက်ကြပါဘူး။ကမ္ဘာရာသီဥတုပြောင်းလဲမှုမှာတာဝန်ရှိတဲ့လူတွေညီလာခံတက်ရောက်ဖို့ပြက်ကွက်တယ်လို့ Belarus သမ္မတကဝေဖန်ပြီးကုလသမဂ္ဂအကြီးအကဲ Antonio Guterres ကတော
့ The rich cause the problem
။ချမ်းသာတဲ့လူတွေကပြဿနာလုပ်တယ်။ဆင်းရဲသားတွေကအများဆုံးပိဆက်ရပါတယ်။
တမန်လူတယောက်တသက်တာလုံးထုတ်လွှင့်တဲ့ကာဗွန်ပမာဏထက်ချမ်းသာဆုံးသန်းကျွယ်သထေးတွေတနိုင်ခွဲအတွင်ထုတ်လွှင့်တဲ့ပမာဏကပိုများတယ်လို့လဲဗြိတိမာချေဆိုင်ပြီးစည်ရင်းဝဲတင်မှုနဲ့မတရားမှုအဆုံးသတ်ဖို့မညီမျှတာတွေကိုတိုက်ဖြတ်တဲ့ Oxfam အဖွဲ့ကပြောပါတယ်ရှင်